ချက်နိုင်ငံမှာမကြခင်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲကိုသဘိမ်းမှောက်ကြဖို့အတိုက်ခံခေါင်းဆောင်တူကပြောကြားလိုက်ပါတယ်။ဒီသတင်းမဲ့အစောပိုင်းမှာသမ္မတမိုဟာမက်မော်စီကြေညာသွားတဲ့ရွေးကောက်ပွဲမှာမပါဝင်ဘူးလို့မစ္စတာမိုဟာမက်အယ်ဘာရာဒီကစနေနေ့ကပြောသွားတာပါ။ပထမဆုံးကတော့သမ္မတမော်စီကဧပြီလ28ရက်နေ့မှာစပြီးတော့မဲပေးကြဖို့ပြောခဲ့ပေမယ့်လူနည်းစုဖြစ်တဲ့ Coptic Christian ဘာသာဝင်တွေသူတို့ရဲ့ဘာသာရေးဆိုင်ရာအားလည်းရနဲ့တိုက်နေတယ်လို့ကန့်ကွက်ခဲ့ကြတာပါ။ဒါကြောင့်မလို့သမ္မတမော်စီကစနေနေ့ကပဲရွေးကောက်ပွဲရဲ့အသစ်ကိုကြေညာလိုက်ပါတယ်။ဧပြီလ22ရက်နေ့မှာရွေးကောက်ပွဲတွေစတင်မှာဖြစ်ပြီးတော့ဇွန်လကုန်မှာအပြီးသတ်မှာပါ။လွှတ်တော်အသစ်ဖွဲ့စည်းပြီးတော့ပထမဆုံးအကြိမ်အစည်းအဝေးကိုတော့ဇူလိုင်လ2ရက်နေ့မှာကျင်းပဖို့အစီအစဉ်ထားပါတယ်။ကုလသမဂ္ဂအနုမျိုးစွမ်းရည်အေဂျင်စီ IAEA ရဲ့အကြီးအကဲဟောင်းမစ္စတာအယ်ဘာရာဒီကတော့ဒီရွေးကောက်ပွဲဟာလှည့်ပြောင်းမှုတစ်ရက်ပဲဖြစ်တယ်လို့ပြောပါတယ်။အီဂျစ်နိုင်ငံမှာကသမ္မတဟောင်းဟော့စနီမူဘာရက်ပြုတ်ကျပြီးကြတဲ့ကအစ္စလမ်ဝါဒီတွေပဲအနိုင်ရနေတာဖြစ်ပါတယ်။မစ္စတာအယ်ဘာရာဒီရဲ့ဒီ National Salvation Front အတိုက်ခံညွန်မောင်းအဖွဲ့တွေကအဖွဲ့ဝင်တော်တော်များများဟာဒီသဘိမ်းမှောက်ဖို့ကိစ္စကိုသဘောကျနေကြပါပြီ။တကယ်သဘိမ်းမှောက်ဖို့ပူပေါင်းမပေါင်းဆိုတာတော့မဆုံးဖြတ်ကြရသေးပါဘူးရှင်။